ပြည်နယ်မှာထောင်ပေါင်းများစွာသောအစိုးရစန့်ကျင်ဆန္ဒပြသူတွေဟာဝင်ကြီးချုပ်ရင်းလက်ရှင်နာဝက်ယာရုကနေနှုတ်ထွက်ပြီးတော့ဒီဖေဖော်ဝါရီလ၂ရက်နေ့ရွေးကောက်ပွဲတွေကိုဟန်တားသွားဖို့ကြိုးပမ်းတဲ့လှုပ်ရှားမှုအတွင်ဘန်ကောက်မြို့ကလမ်းစုံလမ်းကွာနေရာတွေနဲ့မိပွိုင်းတွေမှာယင်ကြောတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။ဘန်ကောက်မြို့ရဲ့အဓိကစီးပွားရေးအချက်အချာနေရာတွေမှာဒ နှောက်ယှက်မပေးခဲ့ပါဘူး။လရီနယ်ကြီးဆန္ဒပြပွဲတွေအဆုံးသတ်စေဖို့ဝန်ကြီးချုပ်ရင်လကလွှတ်တော်ကိုဖြတ်သိမ်းပေးခဲ့ပြီးတော့ရွေးကောက်ပွဲတွေစောကျင်းပပေးဖို့ပြောဆိုထားတယ်လို့နိုင်ငံတော်ပြည်ပပြောင်းလဲရေးကောင်စီဖွဲ့ဖို့လည်းအဆိုပြုထားပါတယ်။ဒါမဲ့လို့အတိုက်ခံတွေကတော့ဒါကိုမလုံလောက်ဘူးလို့ဆိုပြီးတော့လက်ရှိအစိုးရနေရာမှာတရားဝင်ရွေးကောက်တင်မြောက်မထားတဲ့ပြည်သူ့ကောင်စီတရက်ဖွဲ့စည်းပေးဖို့ကိုပဲတောင်းဆိုနေကြတာဖြစ်ပါတယ်။ဆန္ဒပြသူတွေအနေနဲ့လိုအပ်ရင်ဘဏ်ကောင်းမျိုးတစ်ခုလုံးလုပ်ငန်းတွေရပ်ဆိုင်းသွားတဲ့အထိပိတ်ဆို့ဆန္ဒပြပွဲတွေဆက်ပြီးလုပ်သွားမယ်အကြောင်းလဲဆန္ဒပြခေါင်းဆောင်ကတနင်္လာနေ့မှာကတိပြုပြောထားခဲ့ပါတယ်။ဒီလိုမျိုးမြမအင်းကြီးချင်းထိုင်းနိုင်ငံမှာလူစုလူဝေးဆန္ဒပြမှုကြီးတွေနဲ့နိုင်ငံရေးအချက်အလက်တွေဖြစ်နေတာကြောင့်ဘန်ကောက်မြို့ကိုစေကူသားမှုခံယူဖို့အတွက်တွားနေကြတဲ့မြမနိုင်ငံသားတွေရဲ့ခီးစဉ်တွေတိတိတသားယော့နေသွားပါတယ်။မြမနိုင်ငံကနေထိုင်းနိုင်ငံကိုပြန်တန်းတဲ့လေကြောင်းလိုင်းခီးစဉ်တွေရက်ဆဲတာ၊ရွှေ့ပြောင်းလဲရတာမျိုးတွေမရှိပေမဲ့လို့ခီးသွွားဥယေကတော့ထက်ဝက်ကျော်ယော့ကျသွားတယ်လို့မြမနိုင်ငံပြည်ပဆိုင်ရာလေကြောင်းလိုင်း MAN ရဲ့ဈေးကွက်မန်နေဂျာကပြောပါတယ်။ဘန်ကောက်မြို့စစ်ရုံတချို့မှာစေကူသားမှုခံယူနေတဲ့မြန်မာလူနာတချို့ကိုယ်နိုင်ငံကိုပြန်သွားကြတာလည်းရှိသလိုဒီအပိုင်းအတွင်းမှာအရေးပေါ်အခြေအနေကလွဲလို့ကျန်တဲ့ခီးစင်တွေကိုတော့ရွှေ့ဆိုင်းတာတွေဖြစ်လာတဲ့အကြောင်းဒီမြန်မာအများစုစေးသွားကူးလေးရှိတဲ့ဘန်ကောက်မြို့ပမ်မွန်ဂရက်စေးရုံဒီရန်ကုန်ရုံးခွဲကပြောရေးဆိုခွင့်ရှိသူကပြောပါတယ်ရှင်။